Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2019ခုနှစ် February လ3ရက် VOA မဲကန်တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေညမစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများတစ်စင်အောင်ကတာဝန်ယူတင်ဆက်ပေးသွားပါမယ်ရှင
်ကျွန်တော်တာညူပါအကြတဲ့တွေကြုံနေတဲ့ Venezuela နိုင်ငံတွေလူသားချင်းစာနာမှုကူညီရောက်မယ်ဆိုပြီးတော့ကြေညာဖို့ရှိပြောင်းတယ်။စားတဲ့နိုင်ငံကထစ်တန်းအောင်သတင်းတွေကိုကိုယ်နိုင်တဲ့သူကြေညာပေးတော့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ရမယ့်တနင်္ဂနွေညရဲ့ထိတ်တန်းအောင်သတင်းမှမှာတော့ကြားပြည်နယ်လွိုက်ကော်မြို့မှာဒေသခံလူထုသဘောထားမခံယူဘဲဖွင့်လှစ်ခဲ့တဲ့ဗိုလ်ချုပ်ကျေးရွတ်အရေးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုတာဝန်ရှိသူတွေနဲ့ဆွေးနွေးနိုင်ဖို့တွေ့ခွင့်မရမချင်းကြား NLD ရုံးရှိမှတပိတ်စခန်းဖွင့်ဆက်လက်တောင်းဆိုသွားမယ့်အကြောင်းကို
ကျောင်းသားကိုကျွန်တော်တို့အားလုံးလေးသားတယ်သူရဲ့စိတ်ဓာတ်ကိုကျွန်တော်တို့အားကြတယ်ဒါပေမဲ့အခုချိန်မှာကိုလိုအပ်နေတာကဒီပြည်ပြေးခဲ့တဲ့တိုင်းဒါတန်းတူရေကိုအပြင်ကောက်တဲ့ပို့ပြီးမ
ှတပိတ်စခန်းပြောခွင့်ရကိုဒီဒီပြောသွားရပါအပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီကျောင်းနဲ့အတူဒီတွင်ဘက်အတွက်မြမရေးရာဆွေးနွေးကမှာ2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာတွေအပေါ်အခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျွန်းမှနဲ့တွေ့ဆုံမင်းမြန်ကန်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမပြည်မှပေးစာများပြည်တွင်းတုံ့သက်ချက်နဲ့ကဘာတလွားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးပါရှင်။
အကြတဲ့တွေကြုံနေတဲ့ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေရောက်လာမယ်ဆိုတော့အခုတနည်းအနေနဲ့မှာဗင်နီဇွဲလားတက်ခံကောင်းဆောင်ဂွာဒီဒိုကကြီးညာပဲလို့မျှော်လင့်ရပါတယ်ဘရာဇီးကိုလံဘီယာနဲ့အမီမဖောတဲ့ကရေဘီယံကျွန်းနိုင်ငံတစ်ခုကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေကောက်ခံသွားမယ်လို့ဂွာဒီဒိုကစင်တီရုံကပြောခဲ့ပြီးတော့ဒီအကူအညီတွေကိုခွင့်ပြုဖို့ကိုလည်းစစ်တပ်ကတောင်းဆိုထားပါတယ်အတက်ခံကောင်းဆောင်ဂွာဒီဒိုရဲ့မိသားစုခံကြရာအမေရိကန်ပြည်အောင်စုကလည်းဗင်နီဇွဲလားနိုင်ငံကိုအကူအညီတွေပေးပို့မယ်ဆိုပြီးတော့ပြောရတယ်။ဒါပေမဲ့လို့ဒီချင်းတွေဟာအမေရိကန်စီးရေးရဆွတ်ဖက်လာနိုင်တဲ့နိလန်သဘောဖြစ်နေတာကြောင့်သူ့အနေနဲ့တော့ဒီအကူအညီတွေကိုလက်မခံဘူးလို့တမရနီကလပ်စ်မာဒီယိုကညှင်းဆန်ထားပါတယ်။စင်နေတုန်းကတော့တမရနီကလပ်စ်မာဒီယိုအစိုးရဖွဲ့ကနေပြီးတော့စစ်ဖက်ခေါင်းဆောင်နှစ်ဦးနဲ့တန်တမန်တဦးဖက်ပြောင်းပြီးတော့တိုက်ခန့်ခေါင်းဆောင်ဂွာဒီဒိုကိုယာယီတမရဖြစ်နေအသိမှတ်ပြုပါတယ်။ဗိုလ်ချုပ်ကြီးဖရန်စစ္စကိုယက်ဇက်ဖာလူမှုကွန်ရက်မီဒီယာမှာသူအခုလိုရက်တီရာကိုဗီဒီယိုကတဆင့်ပြောပြီးတော့အခြားစစ်တပ်ခေါင်းဆောင်တွေလည်းလာတူရည်တည်ကြဖို့ဆိုပြီးတော့တိုက်တွန်းသွားပါတယ်ခင်ဗျာ
။ဒီရင်ကနေပြင်းလို့နိုင်တဲ့တာလက်ပြစ်မစားဒုံးကြီးတွေပြိပင်တားဆီးနေပတ်သက်ပြီးတော့ဆိုဗီယက်ပြည်အောင်စုနဲ့ချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်ပြည်အောင်စုနှုတ်ထွက်တော့မယ်လို့သမ္မတထောင်ကပြောလိုက်ပြီးတော့နောက်တနေ့စနေနေ့ပါပဲရုရှားသမ္မတဗလာဒီမီယာပူတင်ကလည်းစစ်ခေတ်ကာလအကုန်မှာချုပ်ဆိုခဲ့တဲ့ဒီစာချုပ်မှာရုရှားရဲ့ပုံပတ်သက်မှုကိုရပ်ဆိုင်းထားမဲ့အကြောင်းရုံးမြင့်သံကြားကနေတဆင့်ကြေညာလိုက်ပါတယ်အမေရိကန်နဲ့ရုရှားကြားဒီလိုအပြန်အလှန်တုံ့ပြန်နေမှုဟာလက်နက်စစ်ပွဲအဖြစ်ကြီးထွားလာနိုင်တယ်လို့တချို့ပညာရှင်တွေနဲ့နိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်။အမေရိကန်တုံ့ပြန်တာနဲ့ဒန်းတူတုံ့ပြန်မဲ့အကြောင်းရုရှားသမ္မတပူတင်ကပြောပါတယ်။အမေရိကန်က INF ကနေနှုတ်ထွက်ရင်ကျွန်တော်လည်းနှုတ်ထွက်မယ်။အမေရိကန်သုတေသနနဲ့လက်နက်ဖွံ့ဖြိုးမှုတွေလုပ်နေတယ်လို့ပြောတော့ကျွန်တော်လည်းထပ်တူလှုပ်ဆောင်ွက်လှုပ်ဆောင်သွားမယ်လို့ပူတင်ကပြောဆိုလိုက်တာပါ။1989ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုနဲ့ထိုစဉ်ကဆိုဗီယက်ပြည်ထောင်စုတို့ကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ဟာကမ္ဘာမှာပထမဦးဆုံးလက်နက်ထိန်းချုပ်ရေးသဘောတူညီမှုတစ်ရပ်ဖြစ်ပြီးမြေပြင်ကနေကီလိုမီတာ900ကနေ9500အထိပြည့်လွတ်နိုင်တဲ့ cruise ဒုံးကြီးတွေကိုလုံးဝပိတ်ပင်ခဲ့တဲ့စာချုပ်လည်းဖြစ်ပါတယ်ခင်ဗျာ
။စေးကာလာတာလက်ပြစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားတို့အပြန်အလှန်တုံ့ပြန်ရေးယူမှုတွေလုပ်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်ကြနေကောင်ကကြီးညာလိုက်ပြီးတဲ့နောက်စင်းနေမှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကကြီးညာသွားပါလေ။အမေရိကန်ဘက်ကဒီသဘောတူညီချက်ကိုရုတ်သိမ်းမယ်ကျွန်တော်တို့ကလည်းလာတူရုတ်သိမ်းလိုက်ပါတယ်ဆိုပြီးတော့ရုရှားသမ္မတပူတင်ကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေနောက်ဆက်ဖက်ထိပ်တန်းခေါင်းဆောင်တွေနဲ့အတူရုတ်တန်ကနေပြီးတော့ကြီးညာသွားခဲ့ပါလေ။1989ခုနှစ်ကချုပ်ဆိုခဲ့တဲ့လက်နက်ထိန်းချုပ်ရေးဒီသဘောတူညီချက်ကိုရုရှားဘက်ကနေပြီးတော့ချိုးဖောက်တာတွေမရဘူးဆိုရင်တော့6လအတွင်းမှာပဲဒီသဘောတူညီချက်ကနေအမေရိကန်ရုပ်သိမ်းမယ်ဆိုပြီးတော့မူလကအမေရိကန်ဘက်ကသတိပေးကြေညာထားတာပါအ ခုလိုပြန်လည်ရုပ်သိမ်းကြေညာမှုတွေဖြစ်ပြီးတဲ့နောက်ရုရှားအနေနဲ့ဒီအတန်ထက်မြန်တဲ့ Super Sonic လက်နက်တွေအပါအဝင်ဒုံးကျည်အမျိုးအစားအစ်တွေကိုတီထွင်ဖို့စတင်လှုပ်ဆောင်သွားမယ်လို့လည်းသမ္မတပူတင်ကပြောပါတယ်တကယ်တော့ဒီသဘောတူညီချက်နဲ့အခြားလက်နက်ထိန်းချုပ်ရေးဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်ဘက်ကချိုးဖောက်နေတာဖြစ်တယ်ဆိုပြီးတော့ရုရှားနိုင်ငံကြီးဝန်ကြီး Sergey Lavrov ကဆွဆွဲထားပါတယ်ခင်ဗျာ
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ဟာတိုက်မိတော်တိတ်ကိုဆိုးလို့ပြီးတော့လူကုန်မှုတွေကိစ္စကိုလည်းဂရုစိုက်ဘူးလို့အမေရိကန်သမ္မတ Donald Trump ကဝေဖန်လိုက်ပါတယ်အမေရိကန်ရုပ်သံလိုင်း CBS နဲ့တောက်ကြနေကဆွေးနွေးကမှာအမေရိကန်သမ္မတ Donald Trump ကအခုလိုပြင်းပြင်းထန်ထန်ဝေဖန်လိုက်တာဖြစ်ပါတယ်မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာနိုင်ငံတွင်းတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးသမ္မတကတိုင်းဆောက်ဖို့အတွက်အစိုးရအသုံးစရိတ်တောင်းဆိုတာကို Miss Pelosi ကသဘောမတူတာကြောင့်အခုလိုပြောကြတာဖြစ်ပါတယ်အော်လတော်မှာဒီမိုကရက်တွေကထိန်းချုပ်ထားနိုင်တာမို့လို့ဒီငွေကိုချပေးဖို့သူတို့ကညှဉ်းဆန်နေတာဖြစ်ပါတယ်ပါတီနေရာစလုံးပါဝင်ဖွဲ့စည်းတဲ့ကော်မတီမှာဒီနယ်စပ်လုံခြုံရေးကိစ္စအတွက်အခိုင်အမာကော်မတီတကယ်လက်တွေ့အသုံးအမဲ့နီလန်းကောင်းတွေကိုဒီမိုကရက်အမတ်တွေဘက်ကတင်ပြထားပါတယ်။ဒီနယ်စပ်တိုင်းတိဆောက်ရေးအငင်းပွားမှုတွေကြောင့်သမ္မတဒေါ်နယ်ထရမ့်ဟာ35ရက်ကြာအစိုးရလုပ်ငန်းတစ်ချို့ကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာရပ်ဆိုင်ခဲ့ပါတယ်ခင်ဗျာ။
အဲ့ဒါညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ကမောက်ကမ္ဘာရူဘန်ကက်သလစ်ခေါင်းဆောင်ပိုဟန်မင်းကြီးတဦးအနေနဲ့အစ္စလမ်ဘာသာထွန်းကားတဲ့အာရတ်ကျွန်းဆွယ်တစ်ခုကိုပထမဆုံးခီးရစ်ဖြစ်တဲ့ပိုဟန်မင်းကြီးဖရန်စစ်အခုတွားရောက်နေပြီဖြစ်ပါတယ်။ဘာသာပေါင်းစုံညီလာခံတစ်ခုအတွက်အာရတ်ဆော်ဘွားများပြည်တော်စုကိုဒီပိုဟန်မင်းကြီးရောက်ရှိနေတာဖြစ်ပြီးတော့အင်္ဂါနေ့ကျတော့မှရောမကိုပြန်ပါပါ။ဗာတီကန်ကနေပြီးတော့ထွက်မခွာခင်ကတော့ဒီကြီးမားမားဖြစ်နေတဲ့လူသားချင်းစာနာမှုအကြက်တဲနဲ့ပတ်သက်လို့သူ့အနေနဲ့အလွန်မင်းကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ပြည်ပကအတွင်းမှာရှိတဲ့စုဖွဲ့အားလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်နာပြီးတော့ဒုက္ခရောက်နေတဲ့ရီမန်ပြည်သူတွေစီဆန္ဒရိက္ခာတွေရောက်ရှိရေးကူညီကြဖို့ဆိုပြီးတော့သူကတိုက်တွန်းခဲ့ပါတယ်။ RS ဆော်ဘောမှာပြည်တော်စုမှာလုပ်တဲ့အခုဒီညီလာခံကတော့မွတ်စလင်တွေခရစ်ယာန်တွေအပြင်ဂျူးအိန္ဒိယနဲ့ဗုဒ္ဓဘာသာနောက်တခြားဘာသာကူးကွယ်မှုဆိုင်ရာအကြီးအကဲတွေတယောက်ချဖို့ရှိပါတယ်။ပဝင်ဟမင်းကိုလက်ခံတာပါဝင်အခုလိုမျိုးဘာသာစုံညီလာခံကျင်းပခြင်းအဖြစ်RS ဆော်ဘောများပြည်တော်စုအကြီးအကဲအနေနဲ့အခြားဘာသာတရားကူးကွယ်ယုံကြည်မှုတွေကိုပါနားလည်လက်ခံတယ်ဆိုတာသဘောကိုပြတဲ့ကျူးပတ်မှုလို့ယူဆစရာရှိပါတယ်။အခုအင်္ဂါနေ့ကျရင်တော့အဘူဒါဘိမှာပိုဟန်မင်းကြီးအနေနဲ့လူလူစုဝေးပွဲဟောပြောပွဲတစ်ခုလုပ်ဖို့ရှိပါတယ်။ UAE နိုင်ငံမှာကက်သလစ်ဘာသာဝင်တသန်းလောက်ရှိမယ်လို့ယူဆထားကြပါတယ်။အများစုကတော့ဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတွေကဖြစ်ပြီးတော့အဲ့ဒီမှာတွားရောက်အလုပ်လုပ်ကန်နေကြသူတွေဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့ဖြစ်လာနိုင်တဲ့အခြေအနေတွေကြောင့်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနယ်စပ်မှာနယ်စပ်တိုင်းတိဆောက်ရေးလုပ်ငန်းတွေကိုလည်းပါကစ္စတန်ဘက်ကအရှိန်အဟုန်မြင့်လှုပ်ဆောင်လာနေပါတယ်။အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းတဲ့အခါမှာအာဖဂန်နိုင်ငံတဲကအကြမ်းဖက်တိုက်ခိုက်မှုတွေဟာနယ်စပ်ဖြတ်ကျော်ပြီးပါကစ္စတန်နိုင်ငံတဲအထိကိုပါရောက်လာနိုင်ကြတယ်ရှိတာကြောင့်အခုလက်တော့ကာလတွေမှာနယ်စပ်တိုင်းတွေကာယန်တာကိုအရှိန်အဟုန်မြင့်လှုပ်ဆောင်နေတာဖြစ်တယ်လို့ပါကစ္စတန်စစ်ဘက်တောင်းအရှိသူတွေကပြောပါတယ်ပါကစ္စတန်စစ်တပ်ကတိတ်မကြခင်ကပဲသတင်းလောက်တွေကိုခေါ်ဆောင်ပြီးတော့မြောက်ဝါစီရစ်တန်တဲမှာတိဆောက်နေတဲ့နယ်စပ်ချန်စီယိုကိုလိုက်လံပြတာခဲ့ပါတယ်အဲ့ဒီချန်စီယိုဟာဆိုရင်အပေါ်မှာတန်ဆူးကြိုးတွေတက်ဆင်ထားပြီးတော့ကိုဗစ်အမြင်ရှိပြီးတော့မိုင်1600လောက်တိရှိတာဖြစ်ပါတယ်။နေသက် CEO တိဆောက်တာကမိုင်600လောက်ရှိသွားပြီဖြစ်ပြီးတော့နောက်ထပ်မိုင်100လောက်ကိုတော့လာမယ့်2လ3လလောက်အတွင်းမှာပြီးအောင်ဆောက်လုပ်သွားနိုင်မှာဖြစ်တယ်လို့ပါကစ္စတန်ကြီးတဲ့ရဲ့ဗိုလ်ချုပ်အစစ်ဂါဖူးကသတင်းတော့တွေကိုဂူလန်ခမ်းနေသက်ဂိတ်မှာပြောကြားခဲ့ပါတယ်ခင်ဗျာ။
အယ်ဆယ်ဗာဒိုနိုင်ငံမှာတော့အယ်ဆယ်ဗာဒိုပြည်သူတွေဟာသမ္မတတစ်တူကိုရွေးချယ်ဖို့တင်းငွေနေမှာမဲပေးနေကြပြီဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာရှေ့ပြီးနေသူတူကတော့ဆန်ဆာဗာဒိုမြို့တော်ရဲ့မြို့တော်ဝင်ဟောင်းဖြစ်တဲ့အသက်38နှစ်အရွယ်နယက်ဘူဂလီဖြစ်ပါတယ်။ဘူဂလီလာအနိုင်ရမယ်ဆိုရင်တော့အယ်ဆယ်ဗာဒိုနိုင်ငံရဲ့နိုင်ငံအခင်းချင်းတစ်တခုကိုအစာပြုတ်နိုင်မှာဖြစ်ပါတယ်။အယ်ဆယ်ဗာဒိုနိုင်ငံမှာက1992ခုနှစ်ကဒီပြင်းစစ်အဆုံးသတ်ပြီးကလေးကဆိုရင်ပါတီကြီးနှစ်ခုကပဲဒီအပြန်အလှန်အုပ်ချုပ်လာခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့သူနိုင်ရမယ်ဆိုရင်တော့ Grand Alliance for National Unity Party ဝင်တူအနေနဲ့ဒီပါတီကြီးနှစ်ခုကလွဲပြီးတော့တက်လာတဲ့သမ္မတတူအဖြစ်နဲ့ဖြစ်လာတော့မှာပါ။ယူကော့ပွဲစီမင်းရဆိုရင်တော့ကူဇလေရီဟာမဲရီတွက်ရဲ့90ရာခိုင်နှုန်းမကျော်ဘူးကျုပ်ဆိုရင်တော့မဲအများဆုံးရတဲ့ကူဇလေနှစ်ဦးကပြန်ပြီးတော့ရှင်ပြန်ရမှာဖြစ်ပါတယ်။အယ်ဆာဗီတိုနိုင်ငံဟာအုပ်စုဖွဲ့အကြမ်းဖက်မှုတွေလူသတ်မှုတွေစသဖြင့်ရာဇဝတ်မှုထူပြောဆုံးကမ္ဘာနိုင်ငံတစ်ခုဖြစ်ပါတယ်။ ဒီကနေ့ကတော့အမေရိကန်နိုင်ငံတွေကနေပြီးတော့အမေရိကန်ပြည်သူစုကိုရွှေ့ပြောင်းဖို့လူအုပ်လိုက်စုဖွဲ့ထွက်လာကြတဲ့အချိန်မှာအယ်ဆာဗေဒိုနိုင်ငံသားတွေအတော်များများပါဝင်ခဲ့ကြပါတယ်။
ဆိုတော့နိုင်ငံကတူးမျိုးတော်မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကဘိုးအာဖရိကသမဂ္ဂနိုင်ငံမှာလက်နက်ကင်တပ်ဖွဲ့14ဘွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီမှုရဖို့အတွက်ဦးတည်စေခဲ့တယ်လို့ကုလသမဂ္ဂနဲ့အာဖရိကသမဂ္ဂတို့ကစနေနေ့ကပြောကြားလိုက်ပါတယ်။နေပေါင်းများစွာပြည်ပခါတွေဖြစ်လာခဲ့ပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်လာလာကောင်းတဲ့ရှေ့ပြေးနမိတ်ဖြစ်တယ်ဆိုပြီ တွေကိုသဘောတူခဲ့ကြတယ်ဆိုတော့ကတော့ချက်ချင်းထုတ်ပြန်ပြင်ညာခြင်းတော့မရှိသေးပါဘူး။ဒါပေမဲ့ဒီဆွေးနွေးပွဲမှာအဓိကကျတဲ့အဖွဲ့တစ်ခုဖြစ်တဲ့ FPRC အဖွဲ့ရဲ့ပြောခွင့်ရအဘကာဆဘွန်ကတော့ကျွန်တော်တို့ကပူအာဖရိကနေနေရေးအတွက်အဓိကမရှိမဖြစ်လိုအပ်နေတဲ့အချက်ကိုသဘောတူနိုင်ခဲ့ကြတယ်ဆိုပြီးတော့ပြောပါရယ်။ပြီးခဲ့တဲ့နှစ်တွေအတွင်းကရခဲ့တဲ့ဒီလိုအလားတန်တူတဲ့သဘောတူညီမှုတွေအားလုံးကတော့တိတ်မကြခင်မှာပဲပြက်ပြဲခဲ့ကြပါရယ်။2013ခုနှစ်ကမွတ်စလင်သဘောညီမောင်းဖွဲ့ကသမ္မတဖန်ဆော်ပိုစီစီကိုယာရုကဖယ်ရှားခဲ့ခြင်းကစပြီးတော့ပူအာဖရိကသမ္မတနိုင်ငံဟာပဋိပက္ခအနေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပြီးတော့ခရစ်ယာန်နဲ့မွတ်စလင်တွေကြားလူမျိုးရေးပဋိပက္ခတွေလည်းဖြစ်လာခဲ့တာဖြစ်ပါရယ်ခင်ဗျာ
။ယူမန်ဘရိကမှာပါဝင်တဲ့နှစ်ဖက်ကူစလေတွေဟာပင်လယ်ဒီထဲမှာရှိတဲ့ကုလသမဂ္ဂတင်မောဒဇင်းပေါ်မှာဒီကနေ့တနင်္ဂနွေနေ့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုတီးပြပြောပါရယ်။ဟိုဒိုက်တာရဲ့ဆိုတဲ့ဒီယီမန်ရဲ့အဓိကစိတ်ကန်းကနေပြီးတော့တက်တွေရုပ်သိမ်းရေးကိစ္စပြီးခဲ့တဲ့ဒဇမညဉ့်ညံ့ဆွေးနွေးပွဲအတွင်းသဘောတူခဲ့ကြပြီးမြဲလက်တွေ့ဖြစ်မလာသေးတဲ့ပုံမှာကုလသမဂ္ဂကကြီးကြပ်နှိမ့်နိုင်ပြီးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ကယားပြည်နယ်လွိုက်ကော်မြို့မှာဒေသခံလူထုဆန္ဒသဘောထားမခံယူပဲဖွင့်လှစ်ခဲ့တဲ့ဗိုလ်ချုပ်ကျေးရွအရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုတာဝန်ရှိသူတွေနဲ့ဆွေးနွေးနိုင်ဖို့တွေ့ခွင့်မရမချင်းကယား NLD ရုံးရှိမှာတပိတ်စခန်းဖွင့်ဆက်လက်တောင်းဆိုသွားမယ်လို့တပိတ်ဦးဆောင်ကော်မတီဝင်ကရင်နီလူငယ်တွေကပြောဆိုလိုက်ပါတယ်။တိန့်တထောင်ကျော်ကုန်ကြခဲ့တဲ့ဒီဗိုလ်ချုပ်ကျေးရွအပေါ်ဆန့်ကျင်ကန့်ကွက်သူရောထောက်ခံသူတွေပါရှိနေတဲ့အခြေအနေအခြေအနေမှာပဲကယားဝန်ကြီးချုပ်ကဦးဆောင်ဖွင့်လှစ်ခဲ့တဲ့အတွက်အခုလိုဗိုလ်ချုပ်ကျေးရွကိုအများပိုင်နေရကနေဖယ်ရှားပေးဖို့အထီတောင်းဆိုမှုတွေနဲ့တင်းမာမှုတွေဆက်ပြီးရရှိနေတာဖြစ်ပါတယ်။မလူလားအတာတွေမဖြစ်လာစေဖို့ NLD ဗဟိုတာဝန်ရှိသူတွေဘက်ကရောပြည်နယ်အစိုးရဘက်ကပါကရင်နီလူငယ်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့တွဲဆုံညှိနှိုင်းအဖြေရှာဖို့ကိုနိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ်။မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်။ကယားပြည်နယ်လွိုက်ကော်မြို့ကဗန်းကြံတစ်ခုမှာထားရှိတဲ့ကျပ်ငွေ 3,000 ကျော်ကုန်ကြခဲ့တဲ့ဗိုလ်ချုပ်ကျေးရုပ်ကိုကရင်နီလူငယ်တွေနဲ့ဒေသခံတချို့ကန့်ကွက်နေတဲ့ကြားကဖေဖော်ဝါရီလ2ရက်နေ့ကကယားပြည်နယ်ဝန်ကြီးချုပ် UL ဖောင်ရှိုကိုရိုင်ဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ကျေးရုပ်မထားဖို့ထိုင်သပိတ်ပြပြီးတော့ငြင်းငြင်းစွာဆန္ဒပြခဲ့သူကရင်လူငယ်20ကိုလည်းဖမ်းဆီးထားပြီးတော့ပြည်နယ်အာဏာပိုင်တွေဘက်ကငြင်းစုစီဥပဒေပုံမှန်19နဲ့အမှုဖွင့်အရေးယူထားပါတယ်။ဒီလိုကန့်ကွက်မှုတွေရှိနေချိန်မှာပဲဗိုလ်ချုပ်ကျေးရုပ်တိဆောက်မှုထောက်ခံပွဲဆိုပြီးတပြန်ပြန်လဲဆန္ဒပြတာမျိုးတွေလည်းရှိခဲ့ပါတယ်အခုလိုအပြန်အလှန်အခြေတင်ဖြစ်နေတဲ့တင်းမာနေတဲ့အနေအထားကိုတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုတာဝန်ရှိရသူတွေကိုယ်တိုင်ဖြေရှင်းပေးဖို့ကြားပြီနဲ့ NLD ရုံးရှိမှာကရင်နီလူငယ်တွေကအခုချိန်အထိတပိတ်စခန်းဖွင့်ပြီးတောင်းဆိုဆန္ဒပြနေကြဆဲဖြစ်ပါတယ်တပိတ်ထိုင်နေတဲ့ကရင်နီလူငယ်တွေရဲ့တောင်းဆိုချက်တွေကိုတပိတ်စခန်းပြောခွင့်ရကိုဒီဒီကအခုလိုပြောပြပါတယ
်ကိုဒီကတောင်းပြန်ကြခြင်းမရှိသေးပါဘူး NLD ဒီစီတွေကတောင်းပြန်ကြခြင်းရှိရပါဟုတ်တရားစစ်စစ်ကလည်းလူရောက်နေစေတော့တရားရောအမခံနဲ့လွတ်ထားပါလေကျွန်တော်တို့ဆက်နေရနေရုံချင်းပေးထားပါလေကျွန်တော်တို့တပိတ်စခန်းတော့ကျွန်တော်တို့ကြားပြည်နယ်ဒီမိုကရေစီဖွဲ့ချုပ်ရုံရှိမှာဖွင့်ထားပါလေကျွန်တော်တို့တပိတ်ကတော့ရဲကန်တမ်းရှိဟိုဖွင့်ဖို့ရည်ရထားပါလေကျွန်တော်တို့တပိတ်ရဲ့အဓိကတောင်းဆိုချက်ကတော့ကျွန်တော်တို့ဒီချောင်းတာကြည့်ရသူကြောင်းရှိဖြစ်ဖြစ်ဖို့ပေါ့နော်ဒီကတောင်းဆိုသွားမယ်နောက်တစ်ခုက NLD ဆိုရအနေနဲ့တောင်းယူတာကမှုမရှိဘူးဆိုတော့အဲကြောင်းကျွန်တော်တို့ပြောပြချင်လို့ပေါ့ဘာဖြစ်လဲဆိုတော့ကြားပြည်တဲ့ကူကြီးချက် NLD ပါတီအဖြစ်တဲ့ပါတီအနေမှာဒီလောက်ဆောင်တာကိုစိန်ချောင်းပြရမယ့်တောင်းကိုရှိရပေါ့နော်သို့တော်ဒီပါတီနည်းနည်းလည်းဒါပါတီရဲ့မူဝါဒမဟုတ်ပါဘူးဒါပြည်နယ်ဆိုရရဲ့ပေါ်ပေါ်ကြတော့ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီကတော့ NLD ဒီမှာလက်တော်ကိုကြည့်တဲ့ဆိုရအောင်ဆရာရှင်နဲ့တဲ့ဒီကိစ္စကိုပြန်ချင်းချင်ပါဘုเจ้าဆန်ကိုလေးစားမှုရှိပြီးသားဖြစ်ပေမဲ့လို့ဘုเจ้าဆန်ရဲ့လမ်းစဉ်တွေကိုအကောင့်ထဲမပေါ်ပဲရုပ်တုကိုပဲတင်းထောင်ချီကုန်ကြခံပြီးတော့လူလူဆန္ဒမခံယူပဲပြည်နယ်အစိုးရဘက်ကအာဏာအင်အားသုံးအတင်းအဓမ္မတိစောက်တဲ့ကိစ္စကိုအဓိကကန့်ကွက်ရတာဖြစ်တယ်လို့ကိုဒီဒီကပြောပါတယ်ဘုเจ้าဆန် ကိုရေကောင်တွေဖို့ပြီးမှဒီကျေရွက်ကိစ္စကိုလောက်ဆောက်ဆင်းချင်တယ်ပေါ့နော်။အစီအလလဲဆိုတော့ဖြစ်ဆက်ဆက်အုပ်ချုပ်လာတဲ့လူတွေကကျွန်တော်တို့စိုင်းသားတွေကိုပူချုပ်အောင်စာဂရီပေးထားတဲ့အရာအကောင့်ထဲမှာပို့ကြပေါ့နော်။အခု LED ဆိုရလက်ထက်မှာကျွန်တော်တိုင်းသားပေါ့ကိုတနင်္ဂနွေလောကလူတွေကဝိုင်းဝန်းပြီးထောက်ခံပေးကြခဲ့ကြတာပေါ့နော်။ဆိုတော့ပူချုပ်စာဂရီပြည်တဲ့အားကိုအရင်မလုပ်ဘဲနဲ့ဟိုဒီရုပ်ထုတွေကိုလိုက်လောက်တာကဒါနိုင်ငံရေးမျက်ထောက်မှုဖြစ်တယ်။နာမယူသားရဲ့လှုပ်ဆောင်မှုဖြစ်တယ်။ဒီလိုရမာယူနဲ့ဆိုတဲ့ကြောင့်ကျွန်တော်အနေနဲ့ပြောချင်ပါတယ
်။အခုလိုမျိုးဗိုလ်ချုပ်ကျေးရုပ်အရေး၊ကြားပင်နယ်ဆိုရနဲ့ကရင်လူငယ်တွေသဘောထားတင်မာမှုဖြစ်နေတဲ့အနေအထားကိုတော့ NND တာဝန်ရှိသူတွေပြည်တော်စုဆိုရနဲ့ပြည်နယ်အစိုးရတွေဘက်ကအလေးနက်ထားညှိနှိုင်းကင်တွယ်ဖြေရှင်းတင်ပါတယ်လို့နိုင်ငံရေးကဲခတ်ဒေါက်တာရမျိုးသိန်းကအကြံပြုပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့ရောနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ရောပေါ့ဒီ2020ရွေးကောက်ပွဲအင်တာကလီးကပ်နေတဲ့အချိန်မှာကြားပြင်းတဲ့လွိုက်ကော်မျိုးမှာဗိုလ်ချုပ်ကျေးရုပ်ဟိုစိုက်ထူတဲ့ကိစ္စလိုမျိုးကိုနော်အလေးနဲ့တိထားပြီးတော့ဆင်ခြင်မှုလိုအပ်တယ်လို့မြင်တယ်အဲ့တော့ပါတီကတာဝန်ရှိပုဂ္ဂိုလ်တွေအနေနဲ့ဒီကြားပြင်းတွေကလူငယ်တွေနဲ့တွဲဆုံညှိနှိုင်းဆွေးနွေးနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့ဒီအပြင်ကြားပြင်းတွေမှာရှိတဲ့အရက်ဖက်အဖွဲ့အစည်းတွေနောက်ကြားလူမျိုးစုကိုအကူအစားပြုတဲ့နိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့လည်းတွဲဆုံဆွေးနွေးပြီးတော့နော်သူတို့ရဲ့သဘောတူညီချက်နော်သူတို့ရဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်မှုနဲ့ရှေ့ဆက်ပြီးဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်ဟုတ်လားဆန္ဒထုတ်ဖော်မှုတွေဖန်ဆီးမယ်နော်တရားရုံးမှာမှုဖွင့်ပြီးရှင်းဆိုင်မယ်အဒီလိုရှေ့ဆက်ပြီးတွားနိုင်မယ်ဆိုလို့ရှိရင်နိုင်ငံရေးအရအမျှော်မြင်နေရလည်းပဲကျနိုင်တယ်လို့အဲ့လိုသုံးသပ်ပါတယ်
ဒီလိုမျိုးပြည်내အစိုးရဘက်ကဒေသခံလူထုဆန္ဒကိုတွေးဖြီးပြီးအာဏာအင်အားသုံးအတင်းတီဆောင်နေတဲ့ဆောင်ရွက်မှုတွေကိုရပ်တန့်ပေးဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ထံကိုအိတ်ဖွင့်ပေးစာရေးသားပေးပို့ထားပါတယ်နောက်ဗိုလ်ချုပ်ကျေးရုပ်ကိုတိထောင်ကျော်ကုန်ကြခဲ့တဲ့တိဆောက်မှုနဲ့ပတ်သက်ပြီးတော့လဲကြားပြည်နယ်တော်တော်ဘက်ကဗန်နာရေးဘတ်ဂျက်ချထားမှုတွေကိုပြန်လည်စီစစ်ပေးဖို့တောင်းဆိုနေကြပါတယ်ရှင်
။မဆုမွန်စုစည်းတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာ NLD ပါတီဘက်ကနေပြည်အောင်စုလွှတ်တော်တွင်ပထမဆုံးအကြိမ်ဖြစ်စတင်လှုပ်ဆောင်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေ့ကလွှတ်တော်တွင်ဖြစ်ပျက်သွားတဲ့အခြေအနေပေါ်သုံးသပ်ချက်ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာဘယ်ဥပဒေဘယ်ပုံမှန်တွေကိုလက်တွေ့ပြုပြင်သင်ပြုပြင်နိုင်ချေရှိတယ်လဲ။စာရာတွေနဲ့ပတ်သက်ပြီးအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလွန်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင
်။သင်္ကန်းလေးကသစ်တော်မှာသစ်တော်ကကြောင်ကျွတ်တော်တွေမှာဖြစ်ပြသွားတဲ့အခြေအနေပေါ့။အဲ့ဒီအခြေအနေမှာဟာလားတံပေါ်သာသစ်တော်ကိုယ်စားလေးဘက်ကလည်းပဲအနော်ဒီဘက်ကဒီလိုတင်တာဟာလုံလုံလုံမြင်မကိုင်းကြီးဘူးလုံလုံလုံမြင်အတိုင်းတင်ပါလို့ပြောတယ်ဒါပေမဲ့လည်းလွတ်တော်နာရီကာကာဖွင့်ပြပြီးတော့ဆက်ပြီးတော့တင်နေမဲခွဲတဲ့အစင်ဒီရောက်သွားတယ်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်တို့မြန်မာလူလူပြိသက်ရှင်းရှင်းလင်းသိအောင်တော်တော်လူရှင်းပြပေးစေချင်တာကဘယ်သူကမှန်တယ်လေလုံလုံလုံမြင်တင်တဲ့အပိုင်းနဲ့ပတ်သက်ရ
ဟုတ်ကဲ့လုံထုံလုံမြင်တင်တဲ့ဟာတဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD ပါတီတခုတည်းကိစ္စမဟုတ် USDP ပါတီကိစ္စလည်းမဟုတ်တိုင်းတာပါတီကိစ္စလည်းမဟုတ်တနိုင်ငံလုံးနဲ့မြန်မာနိုင်ငံသားတွေအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်။အဲ့တော့အဲ့ဒီအခြေခံကနေစဉ်းစားမယ်ဆိုလို့ရှိရင်ဒါမျိုးကတိချာပြင်ပြီးတော့ဘာကြောင့်ပြင်ချင်လဲ၊ဘယ်ပုံမှောက်ပြင်ချင်လဲအဲ့လိုပြင်နိုင်ဖို့အတွက်ဘယ်ကော်မရှင်ဖွဲ့တင်လဲဆိုတာကြိုပြီးတော့ပြောထားဖို့လိုတယ်လို့ထင်တယ်။ဒါပေမဲ့မနေ့တနေ့ကသူတို့လုတ်လိုက်တဲ့ကိစ္စမှာတော့ဟိုပေါ့ဒီဘယ်လိုပြောမလဲဒီ high check လုပ်သွားတော့ဗောနော်ဟိုအခွင့်ရေးယူပြီးတော့ဟိုငါတို့တင်လို့ရတယ်20ရာခန်းလုံးထောက်ခံနေဆိုပြီးတော့ဘုံတိုင်းဆိုပြီးတော့အရေးပေါ်အစုံနဲ့တင်လိုက်တော့အဲ့ဒါတင်လာတော့ဖားတယ်လို့မပြောဘူးဒါပေမဲ့အဲ့လိုတော့မလုပ်သင့်ဘူးလို့ကျွန်တော်ယူဆတယ်ဘာလို့ဆိုတော့ကြိုပြီးတော့ညှိနှိုင်းမှာကော်မတီတွေကော်မရှင်တွေမှာလည်းအကုန်လုံးညှိနှိုင်းမှာတမတော်နယ်လည်းညှိနှိုင်းမှာဘာလို့ဆိုဒီဥပဒေကတမတော်ဥပဒေမဟုတ် energy ဥပဒေ လည်း မဟုတ် ဘူး အားလုံး နဲ့ ဆိုင် နေ ဟာ ဖြစ် တယ် အဲ့ တော့ အားလုံး နဲ့ ညှိ နှိုင်း ပြီး တော့ လုပ် ကြရ ဖတ် မယ် လို့ ထင် တယ်
Okay energy က ဒီလို လုပ် လိုက် တဲ့ နီလန် လုပ် လို့ တဲ့ ပုံ လေး ပေါ့ ဒီ ပုံစံ လေး ဒီ နီလန် လေး က လက်ရှိ ကျွန်တော် နိုင်ငံ မှာ ရှိ နေ တဲ့ အခြေခံ ဥပဒေ ရေး အကျက် တွေ ဒီ အကျက် တွေ ကို ဖြည့် ရှင်း ဖို့ အတွက် ပို့ ပြီး တော့ ဝေး သွား စီ မယ် လို့ ပြော ရင် တော့ တော်တော် သူ ဘယ်လို သဘော ရ လဲ ဆရာ မှန် နဲ့ လုပ် ထက် တယ် ဘာလို့ ဆို တော့ အခြေခံ ဥပဒေ ပြင် ရေး ဆို တာ energy အခြေခံ ဥပဒေ မှာ မဟုတ် တာ တမတော် အခြေခံ ဥပဒေ မှာ မဟုတ် တာ တိုင်းသား ပါတီ တွေ အခြေခံ ဥပဒေ မှာ မဟုတ် တာ အားလုံး နဲ့ ဆိုင် နေ ရ အဲ့တော့ အားလုံး နဲ့ ဟင်း ဟင်း နိုင် နိုင် လုပ် မယ် ဟာ ကို မ လုပ် ဘဲ နဲ့ ခုန လို မျိုး ဘုံ တိုင်း ဆို ပြီး တော့ အရေး ပေါ် အဆူ တို့ ဘာ တို့ ညာ တို့ နဲ့ လုပ် လိုက် တဲ့ ခါ ကျ တော့ ပူ ပေါင်း ဆောင် ရွယ် ရေး ပူ ပေါင်း ဆောင် ရွယ် ပြီး တော့ အခြေခံ ဥပဒေ ပရိပက္ခ ကို ဖြည့် ရှင်း ရေး ပြင် ဆင် ရေး ဆို တဲ့ ဟာ တော်တော် လေး ဝေး လာ တယ် လို့ ကျွန်တော် အထင် တယ် ဘာလို့ လဲ ဆို တော့ တမတော် မကြိုက် ရင် လည်း ပြင် လို့ ရ မှာ မဟုတ် NLD ရဲ့ ကြိုက် ပြီမဲ့ တိုင်းသား ပါတီ နဲ့ NLD မဟုတ် တဲ့ ပါတီ တွေ မကြိုက် ရင် လည်း ပြင် လို့ ရ မှာ မဟုတ် ကျွန်တော်က 436 ကို လည်း ခံ နေ တယ် အဲ့ဒီ 436 ခံ နေ တဲ့ ကိစ္စ ကို ကျွန်တော် က ကြော် ချင် တယ် ဆို လို့ ရှိရင် အလုံး က စီစီ လုံး လုပ် ဖို့ လိုတယ် လို့ ကျွန်တော် က ထင် တယ်
ကျွန်တော် သူ ပြော တဲ့ ဟာ ကျွန်တော် ကတော့ ကိုယ် တိုင် တွေ့ ကြုံ တာ ပါ တနင် လာ နေ ရ မှာ
ဟုတ်ကဲ့
တရင် အစား တစ် ခု စား ထွက် လာ တယ် အဲ့ဒီ စား ထွက် တဲ့ တရင် ကို ကျွန်တော် တို့ က အတီ ပြု ဖို့ တော်တော် များ များ ကို ကျွန်တော် အညာ ပဲ
ကြိုးစားခဲ့တယ်
တော်တော် ကိုယ် စလဲ တွေ ပါတီ တာဝန် ရှိ သူ တွေ ကျွန်တော် တို့ လူ အများ ကြီး ကို ကျွန်တော် တို့ ဆက် ပြီး တော့ ကြိုးစား တယ် ဒါပေမဲ့ ဘယ်သူက မှ အရေး ဝင် ပေါ့ လေ ကျွန်တော် တို့ ကို မှတ် တမ်း နဲ့ တကွာ အ딴 ဖန်း ဝင် မှတ် တမ်း ယူ ပြီး
ပြီး
တော့ မပြော ဘူး ဆို တော့ အဲ့ဒါက တော်တော် လေး ကို ဝေ ဝါး ဖြစ် เสีย
ပွင့် လင်း မှု မရှိ ဘူး လေ
ကြောက် သွား တယ် ဗျ
ပွင့်လင်း မှု မရှိ
ဆို တော့ NLD က ဒီ လို လုပ် လိုက် တဲ့ အပေါ် မှာ ဝေ ဝါး နဲ့ အချက်တစ်ချက်ရှိဒါက NLD က2020 နီးလာလို့နိုင်ငံရေးကစားကွက်တသက်တစ်ခုအနေနဲ့ကစားလိုက်တာတကယ်တကယ်လက်တွေ့မှာဒီဥစားကထိရောက်တဲ့ဟာဟုတ်မှာမဟုတ်ဘူးလို့ဝေဖန်တာရှိတယ်ဘလွန်သူသဘောတူလားဒီဝေဖန်ချက်က
နိုင်ငံရေးပါတီရော်ရောဟိုအာဏာရဖို့ကအရေးကြီးတယ်လေသူကလည်းကစားမှာပဲ NLD မဟုတ်တဲ့တခြားနိုင်ငံရေးပါတီကလည်းကစားမှာပဲဒါပေမဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာနိုင်ငံရေးကစားကွက်အာဏာရဖို့အနေနဲ့အတုံးမချတဲ့မှုလို့ကျွန်တော်ကထင်တယ်ဥမာဆိုပါစို့ဒီ2008ဖွဲ့စည်းပုံထဲမှာလွယ်လွယ်ကူကူနဲ့အားလုံးကသဘောတူလို့ပြင်လို့ရတဲ့ကိစ္စတွေရှိတယ် NLD အာဏာရလာပြီးကြတဲ့အချိန်ဒီနေ့အထိဘာတစ်ခုမှအဲ့ဒီပုံမှန်တစ်ခုမှမပြင်ခဲ့ဘူးအရင်တုန်းကဟို2010နဲ့15တုန်းကဦးသိန်းစိန်တို့ဟိုဟာပေါ့အစိုးရခေတုန်းကဦးရွှေမန်းတို့တော်တော်ခေတုန်းကပြင်ထားတဲ့50အချက်လဲအခုထိတည်တည်ချချကိုအကောင့်ထည့်ဖို့ရမရှိဘူးဥမာတစ်ခုပြောပြမယ်။ဘိုင်းရင်သားဟိုပေါ့ဟိုရေးရအခွင့်ရေးဆိုင်အောင်ဝန်ကြီးဌာနအဖွဲ့လေ။အခုချိန်ထိဘာမှအလုပ်မဖြစ်ဘူး
။ခုနကတော့ဒေါ်လာသူပြောထားတဲ့အထဲမှာတခုပါတယ်။ပြီးခဲ့တဲ့တက်တန်းကာလတော့လုတ်ခဲ့တာပေါ့နော်။ငွေရပြည့်ပြင်မှုအချက်50ကျော်ပါလား။ဆိုတော့အခုအဲ့ဒီဟာတွေအပြင်ကိုပေါ့လေ။အခုကျွန်တော်တို့အခုစလိုက်တဲ့လုပ်ငန်းစဉ်ကနေပြီးတော့ဒေါ်လာသူအနေနဲ့ပညာရှင်တယောက်အနေနဲ့တကယ်တမ်းလက်တွေ့ကျကျပြင်လို့ရနိုင်တဲ့ပြင်ဖို့လိုတဲ့ကြည့်ရုပ်ပါချက်ချူဆိုရင်တော့ဘယ်ဟာကိုအဓိကပြောကြလဲ
။ဆရာကျွန်တော်၃ခုပြောမယ်။
ဟုတ်ကဲ့
။နံပါတ်၁ကဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ကဟိုပေါ့အမတ်တွေကခန့်တင်နေဆိုရဲဟာချက်ချင်းပြင်တယ်။ဘာလို့လို့ဆိုတော့ NLD ကသူက1990ကနေစပြီးတော့ Federal Senate ကိုထူထောင်နိုင်ဖို့အတွက်ကြိုးစားပြီးတယ်ဆိုပြီးတော့အချိန်ချင်းသူတို့က statement ထုတ်တယ်။ဟိုတလောတုန်းကထိတ်ကြီး3ယောက်တွေ့တဲ့အချိန်မှာတချုပ်ကပြောတယ်ဒါကဟိုဝန်ကြီးချုပ်တွေကိုတော့သူတို့သက်ဆိုင်ရာပြည်နယ်ရဲ့ထွက်တော်တွေကရွေးတင်နေဆိုတဲ့ကပြောတယ်အဲ့တော့တချုပ်ကပြောလိုက်ရတယ်25ကတော့ရတယ်လို့ပဲထားလိုက်ပါတော့ဟုတ်ဘူးလား NLD ရဲ့တစ်ဖက်ကတိုင်းရင်းသားအရေးနဲ့ဖေရိုကိစ္စကိုလူချင်တဲ့ပါတီအခုမေဂျော်ရတီနောက်ပြီးတော့ဒီကိစ္စကိုလည်း USDP ဖြစ်ဖြစ်တခြားတိုင်းရင်းသားပါတီတွေကဆန့်ကျင်နေတာမဟုတ်ဘူးလူချင်နေတာအလုံး160ဒီကိုမပြင်နိုင်ရမှာအစိုးတွင်းကြီးလုံးကြီးအဲ့ဒီမှာဆန့်ကျင်တဲ့လူကဖက်ဒရယ်ရန်တို့မဟုတ်ရင်တိုင်းသားလူနည်းစုရန်တို့ဘသူလုတ်ရဲမလဲမလုတ်
ဟုတ်ကဲ့
နံပါတ်2ရွေးကောက်ပွဲကော်မရှင်ရွေးကောက်ပွဲကော်မရှင်ကဒီအရင်တုန်းကနိုင်ရကခေတုန်းက2010မှာတင့်မင်းဆောင်2010ထင်တယ
်ဟုတ်ကဲ့
အဲ့ဒီမှာသူတို့ကဥပဒေပြုထားတယ်ပြီးရင်2000နဲ့ဟိုမှာဆက်နေမှာဦးသိန်းစိန်ခေတုံးကတို့အဲ့ဒါပြင်ဆင်နေတာရှိတယ်။အဲ့မှာအပိုက်6မှာဘာဖြစ်လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဤတက်တန်းဒီနိုင်ငံတော်သမရဤတက်တန်းနေတ
ာ
တကယ်လို့အဲ့ဒီသမရတက်တန်းပြီးသွားလို့အတိမဖွဲ့ခင်မှာလူအပ်ရင်ဆက်လက်ဆောင်ဖို့ရှိတယ်။အဲ့တော့ခင်ဗျားနဲ့ကျွန်တော်နဲ့ရွေးကောက်ပွဲကော်မရှင်မှာလုပ်မယ်
အစိုးရတည်တန်းနဲ့တူနေဆိုတော့ခမရဟိုရွေးကောက်ပွဲအနိုင်မရနဲ့ကျွန်တော်လည်းခမရဆက်ခန့်လို့မရတော့
ဘူ
းအဲ့ဒီခါကျတော့တရားမျှတပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့ကတတော်အထက်ခဲရှိတယ်နံပါတ်1နံပါတ်3ကျွန်တော်တို့ကအခြေခံဥပဒေခုံရုံးရှိတယ်ဘယ်နှစ်ယောက်ကအဲ့ဒီခုံရုံးမှာအမှုဖွင့်လို့ရတယ
်တင်ပြလို့ရတယ်ကျွန
်တော်လည်းသိ
ဟုတ်တယ
်လူလေးဆက်မကြည့်ဘူးမဟုတ်ဘူးလားဒီတနိုင်ငံလုံးမှာလူတန်းပေါင်း50ရှိတဲ့တိုင်းပြည်မှာအဲ့တော့အဲ့ဒီခုံရုံးကိုခင်ဗျားအားကိုးမလားနိုင်ငံသားအခွင့်အရေးဆိုတဲ့အခွင့်အရေးအောက်မှာခင်ဗျားမှရထားတဲ့အခွင့်အရေးတွေအများရှိတယ်အဲ့ဒါကိုရေကဖြစ်ဖြစ်အစိုးရဖြစ်ဖြစ်ဓမ္မရောဖြစ်ဖြစ်လာကျူးကြော်တယ် citizen right လာကျူးကြော်တဲ့အချိန်မှာအဲ့ဒီခုံရုံးကကျွန်တော်ကမတင်နိုင်ဘူးဆိုရင်အဲ့ဒီခုံရုံးလည်းဘာမှအသုံးမချ
ဘ
ူးကရောပါရဲ့ဟိုအခု၃နှစ်ရှိပြီအမှုတစ်ခုပဲရှိတယ်ကျွန်တော်တော့စဉ်းစားတယ်အဲ့ဒီခုံရုံးကကျွန်တော်တကယ်အလုပ်လုပ်ချင်တယ်ဘာလို့ဆိုလုပ်ချင်အောင်မရှိတာမဟုတ်လားလက်ခစားမယ် ACC ထိုင်မယ်အဲ့တော့ဒီဟာမျိုးတွေဓမ္မရောဖက်ကရော NLE ဖက်ကရော
US ဖက်ကရော
EAL တိုင်းသားတွေဖက်ကရောအကုန်လုံးကသဘောတူနိုင်တဲ့ဟာလေးတွေကိုဆက်ပြီးတော့ရွှေ့တင်တယ်ယူကော့ပွဲကော်မရှင်ဟိုဥပဒေကိုပြင်လိုက်တာနဲ့ဘာဖြစ်မလဲတရားမျှတတွေယူကော့ပွဲဖြစ်လာမယ်နံပါတ်၁တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုတက်ဆိုင်ရာတိုင်းဒေသကြီးရဲ့ပြည်နယ်ရဲ့သွတ်တော်အမတ်တွေရွေးခွင့်ပြုတာနဲ့ ownership ကရှိလာ
ရှိတာမယ
်ခြေဦးခုံယုံကြီးမှာခမရနဲ့ကျွန်တော်နဲ့ဟိုဟိုဘောတော့တိုင်းခွင့်ရှိတဲ့အခါကျရင်အော်ကျွန်တော်မှလည်းဟို redress ပေါ့နော်အင်္ဂလိပ်လိုပြောတာအဲ့ဒါရှိတယ်ဆိုတဲ့ဒါမျိုးတွေအများကြီးရှိတယ်အထောက်ဟိုဟိုဘော2008မှာပြင်ဆင်ရတယ
်ဒါယူအဓိကဥစားပြီးပြင်မယ်ဆိုရင်ပြင်လို့လည်းဖြစ်နိုင်တယ်လုပ်လည်းလုပ်နေတယ်ပေါ့နော်ဆိုတော့မြန်မာလူလူကတိုင်းပြည်ကိုတိတ်ပြီးတော့ကောင်းစေခြင်းနေပြီပြောရရင်တိုင်းပြည်မှာတိုင်းပြည်မှာဝမ်းသာစရာတွေပျော်စရာတွေမလူတွေ
ပြ
ပောင်းများစွာစိတ်ညစ်တာကြားရတယ်ဆိုတော့လူလူပျော်နိုင်မဲ့အလားအလာအခြေအနေနဲ့ပတ်သက်လို့ရောတော့လူကိုယ်တိုင်ဘယ်လောက်ထိအကောင်းမြင်ထားသလဲ
ဟွန်းဒါတော့သူရောခက်တယ်ဗျာမလူလဲဆိုတော့ကျွန်တော်တို့မြန်မာတွေကဟို1960နှစ်ကနေ2008အထိပေါ့နော်48နှစ်ဒီဟိုပါပေါ့အနာရှင်တော့မဟုတ်ပါဘူးဟိုအဖြစ်နှိတ်ခံတဲ့နေမြန်မာကြီးပင်းလာတော့ကျွန်တော်မှတွေးတဲ့ခေါ်တဲ့စဉ်းစားတဲ့လောက်ကိုက်တဲ့ပုံစံတွေကတော်တော်လေးမှားနေတယ်တခုကတချို့ကဟိုစနစ်ကြောင့်ကျွန်တော်တို့ကမှားသွားတာရှိတယ်တချို့ကစိတ်ဓာတ်ကြောင့်မှားသွားတာရှိတယ်အဲ့တော့ဆိုပါစို့အမိုက်ကောက်ပဲဟုတ်ပြီဒါမဲ့အပြင်မှာဟိုတွေးတဲ့နေရာမှာတကားဖွင့်ပြီးတော့ကွန်တထွေးထွေးပစ်လိုက်မဟုတ်ဘူးလားဟိုမှာဟိုလူကြီးကအမိုက်လိုက်ကောက်ပြနေဒါမဲ့ဒီမှာကွန်တထွေးထွေးနေတယ်အဲ့တော့လူကြီးရဲ့စိတ်ဓာတ်မှာရှိတဲ့ဟာနဲ့အမိုက်ကောက်ဖို့တန်းရှင်းတဲ့ဟာနဲ့ဒီမှာကွန်တထွေးထွေးနေတဲ့လူရဲ့စိတ်ဓာတ်နဲ့ကအဲ့ဒီနှစ်ခုကြားမှာဘာကြောင့်ဖြစ်လဲဆိုတဲ့ဟာကျွန်တော်တို့စဉ်းစားနိုင်ရင်ကျွန်တော်တို့လူရှင်တဲ့ဟာဘာဖြစ်လာမလဲဆိုတဲ့ဟာဟိုခမှတ်လို့ရမယ်ထင်တယ်။နောက်တစ်ချက်ကဆရာအရေးကြီးတာဥပမာဆိုပါစို့ NCA လက်မှတ်ထိုးတယ်။တိုင်းသားတွေကနိုင်ငံရေးဆွေးနွေးပွဲရက်လက်များနေထက်လာတဲ့ရက်လက်နဲ့အညီ2008ကိုပြင်မယ်ဆိုပြီးတော့သူတို့ကစဉ်းစားနေဘာပြဿနာဖြစ်လဲဆိုတိုင်းသားတွေတင်လာတဲ့ဒီဘာလဲ27ရာစုပင်လုံးပြထောင်စုငင်းချိုင်းကြီးလာခံသဘောတူညီချက်တင်တဲ့နှစ်52ချက်တေချာတော့ဖတ်ချင်80ရာခိုင်နှုန်းက2008မှာပါပြီတာ
ဟုတ်ကဲ့
ကျွန်တော်တို့ကဘာပြောမလဲ policy ပဲပြောနေတာဆရာကျော်ဘာ policy လို့ရှင်းလဲဒီ policy လို့ရှင်းလဲကျွန်တော်ကဆရာကျော်အဲ့ဒီ policy တော့ထားလိုက်တော့နောက်ခါကျရင်ဒီအမိုက်ပုံးထဲမှာဘယ်နေအမိုက်ပုံးသုံးခုထားမယ်ဘယ်နေမှာ recycle လုပ်မယ်ဟိုကလုပ်မယ် substantive issue ကိုကျွန်တော်တို့မရောက်နိုင်ဘူးအဲ့တော့ကျွန်တော်မြင်တာကတော့တော်တော်လေးဝေးပြီ
အခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလှန်ကိုကုကြကြော်သိန်းကတွေ့ဆုံမြင်မြန်ထားတဲ့မြမရေးဆွေးနွေးခန်းကိုနားဆင်ကြကြရတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တင်းငွေတွေနဲ့ညဘက်အစီအစဉ်တွေကို10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်မှာတော့ပြည်တွင်းသတင်းတုံ့တက်ချက်နဲ့အတူမြန်မာပြည်မှပေးစာများခန္ဓာနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတင်ဆက်ပေးမယ့်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့လွှတ်တော်အတွင်းမှာစလိုက်တဲ့ NLD ရဲ့ဖွဲ့စည်းပုံပြုပြင်ရေးဘာအခက်အခဲတွေတွေ့လာနိုင်တယ်လဲကြော်လွှားဖို့နည်းလမ်းရှိပါဦးမလားဆိုတာကိုဆွေးနွေးတင်ပြထားပါတယ်။မန်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
လွန်ခဲ့တဲ့3နှစ်ကျော် 2015 ခုနှစ်ရွေးကောက်ပွဲမဲဆွယ်ကာလမှာပေးထားခဲ့တဲ့ကတိအတိုင်း NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစပြီးအကောင့်ထဲပေါ်နေပါပြီ။လွတ်တော်တွင်စတင်တဲ့အဲ့ဒီအကောင့်ထဲပေါ်မှုဟာဖွဲ့စည်းပုံပြင်ရေးပူပေါင်းကော်မတီတရက်ဖွဲ့ဖို့အဆိုတင်တဲ့နေ့မှာပဲတပ်မတော်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တာကြုံရပါတယ်။ဖွဲ့စည်းပုံပြင်ရေး NLD ဘက်ကလှုပ်ထုံလှုပ်နှီးရမှားနေလို့ကန့်ကွက်ရတာဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်နေတာမဟုတ်ဘူးလို့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်ကပြောသလိုနောက်ပိုင်းမိဒီလာစစ်လက်ကျင့်ရေးပွဲသွားခဲ့တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ကလည်းအဲ့လိုပဲပြောခဲ့ပါတယ်လွှတ်တော်တွင်မှစလိုက်တဲ့ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာအခက်အခဲတွေတွေ့လာနိုင်သလဲကြော်လွားနိုင်ဖို့နီလန်ရောရှိပါဦးမလားဆိုတာကုရပလေးလာဆွေးနွေးကြည့်မှာပါ
တကယ်တော့လွှတ်တော်ရင်းကနေ2008ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားတယ်ဆိုတာအထူးဆန်းတော့မဟုတ်ပါဘူး။အရင်သူရဥရှိမန်းလွှတ်တော်အကြီးအကဲတာဝန်ယူခဲ့တဲ့ပထမအချိန်လွှတ်တော်တက်တန်းကာလာတုန်းကလည်းလုပ်ခဲ့ပူပါရယ်။အဲ့ဒီအချိန်တုန်းကပထမအဆင့်အနေနဲ့လွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီတရက်အရင်ဖွဲ့စည်းပါရယ်။အဲ့ဒီကော်မတီဟာလွှတ်တော်ရင်းပါတီတွေနဲ့ဆွေးနွေးရုံတင်မကပြင်ပကလူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပါဖိတ်ခေါ်အကြံပေးစီပါရယ်။အဲဒီကမှနောက်တစ်ဆင့်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီတရက်ဖွဲ့စည်းပြီးအဲဒီကော်မတီကပြင်ဆင်မဲ့ဥပဒေကြမ်းထွက်လာတဲ့အထိဆောင်ရွက်ခဲ့တာမျိုးပါလက်ရှိ NLD ပါတီကလုတ်ကင်ဆောင်ရွက်တဲ့နေရာမှာတော့အရင်လွှတ်တော်တုန်းကလုတ်ခဲ့သလိုဖွဲ့စည်းပုံလေ့လာသုံးသပ်ရေးကော်မတီဖွဲ့တာမျိုးမလုပ်တော့ဘဲဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ရေးအဆင့်ကိုသွားလိုက်တာပါလွှတ်တော်ရင် NLD အမတ်ဦးအောင်ကြည်ညွန့်တင်တဲ့အရေးကြီးအဆိုအပြည့်စုံကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းများကိုစောလျင်စွာဆောင်ရွက်နိုင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရက်ကိုတင့်လျော်သည့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များနှင့်ဖွဲ့စည်းရန်ပြည်ထောင်စုလွှတ်တော်သို့တိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဦးအောင်ကြည်ညွန့်ကတော့ဖွဲ့စည်းပုံတွေကအကြောင်းချင်းရာ9မျိုးလောက်တင်ကျင်နေဆိုပြီးလွှတ်တော်ရင်းမှပြောပါတယ်။အဲ့ဒါတွေကတော့ဒီမိုကရေစီစံနှုန်းတွေနဲ့ညီညွတ်ခြင်းမရှိတဲ့ပြဋ္ဌာန်းချက်တွေ၊ရှင်းအောင်ညီညွတ်ခြင်းမရှိကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေ၊ပြည်ရင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်သောဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေ၊ပါတီစုံဒီမိုကရေစီဖော်ဆောင်ရမှာအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်တွေ၊အပြန်အလှန်ထိန်းချုပ်ရမယ့်ဒီမိုကရေစီမန်နိုင်ကြီး၃ရပ်ကိုတစ်ဖက်ဆောင်းနေဖြစ်စေတဲ့ပြဋ္ဌာန်းချက်တွေနိုင်ငံသားတွေရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်တွေရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတရေးကိုထိခိုက်စေတဲ့ပြဋ္ဌာန်းချက်တွေကိုတင်ကျင်တယ်လို့ဆိုထားပါတယ်။ဥအောင်ကြည်ညွတ်လွှတ်တော်ကိုတင်ပြချက်အရာဆိုရင်ဖွဲ့စည်းပုံတွေကပုံမှန်အတော်များများပြင်ဆင်လိုတဲ့သဘောလို့ကောက်ချက်ချနိုင်ပါတယ
်။အားလုံးသိကြပြီဖြစ်တဲ့အတိုင်းအဆိုကိုတပ်မတော်သားကိုယ်စားလှယ်တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။မတရားကန့်ကွက်ကြပြီးအဆိုကိုမဲခွဲတာမျိုးမလုပ်ဖို့လွှတ်တော်နိုင်ငံကိုတောင်းဆိုပါတယ်ဥပဒေအရမဲခွဲတဲ့ခါမှလည်းမဲမပေးဘဲနေခဲ့တဲ့အကြောင်းလွှတ်တော်အစည်းအဝေးအပြီးမှာဗိုလ်မှူးချုပ်မောင်ကသတင်းတောက်တွေကိုပြောပါတယ်ဒါရင်မကအဆိုကိုဆွေးနွေးဖို့တပ်မတော်သားကိုယ်စားလှယ်တွေစည်ရင်းမပေးခဲ့သလိုလွှတ်တော်နိုင်ငံစီကိုလည်းကန့်ကွက်စာပေးပို့ထားတယ်လို့သိရပါတယ်ဖွဲ့စည်းပုံပြင်ရေးပူပေါင်းကော်မတီဖွဲ့ရေးအဆိုလွှတ်တော်တွင်တင်ပြီးနောက်ပိုင်းအခြေအနေတွေကိုကြည့်ရင် NLD ပါတီ
အကြတဲ့တရက်ထဲရောက်နေပြီလို့သုံးသပ်နိုင်ပါတယ်ခုဆိုရင်အဆိုးဆွေးနွေးမဲ့အထဲတမရတော်သားအမတ်တွေမပါဝင်တော့ပါဘူးအရင်ပထမအကြိမ်လွှတ်တော်ဖွဲ့စည်းပုံပြင်ဖို့သူရဦးရွှေမန်ဦးဆောင်နေဒီခိုင်ဖြူအမတ်တွေဦးဆောင်ပြီးစ조사ခဲ့စဉ်ကအဲ့ဒီလိုပူးပေါင်းကော်မတီမျိုးမှာတမရတော်သားအမတ်တွေလည်းပါပါတယ်လွှတ်တော်တဲ့ပါဝင်မှုအရေးအတွက်ကိုလိုက်ပြီးကော်မတီမှာပါဝင်ခွင့်ကိုလည်းအချ party အမတ်တွေကတော့အနည်းစုဖြစ်ပါတယ်အခြားပါတီငယ်တွေကတော့ပါတယ်ဆိုရင်ပါကြရတာမျိုးပါဒီအတွက်အဲ့ဒီကော်မတီရဲ့2008ဖွဲ့စည်းပုံကနေဘယ်ချက်တွေကိုပြင်မဲဆိုတဲ့ဆုံးဖြတ်ချက်မှာတက်မတော်သားကိုယ်စားလှယ်တွေသဘောမတူတာအများကြီးပါခဲ့ပြီးတကယ်တကယ်ဥပဒေကျမ်းကိုလွတ်တော်တဲ့တင်မဲခွဲဆုံးဖြတ်ရမှာတက်မတော်ဘက်ကထောက်ခံမှုမရတော့ဘာမှအယမတင်ဖြစ်ခဲ့တာအလုံးအသိပဲဖြစ်ပါတယ်ပြီးခဲ့တဲ့တချိန်ဖွဲ့စည်းပုံပြင်တော့ကဘယ်အချက်တွေပြင်မလဲရှာဖွေတဲ့ပူးပေါင်းကော်မတီမှာတက်မတော်သားကိုယ်စားလှယ်တွေပါခဲ့စဉ်တော့ကတော့အောင်မြင်မှုမရခဲ့လို့တော့အခုပူးပေါင်းကော်မတီဖွဲ့ရမှာတကယ်လို့တက်မတော်သားကိုယ်စားလှယ်တွေမပါဝင်ဘူးတပိတ်မှောက်ထားမယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ရေးအဆင်ပြေနိုင်မှာမဟုတ်ပါဘူးအကြောင်းကတော့ဖွဲ့စည်းပုံတွေကဘယ်အချက်ကိုမဆိုတက်မတော်ဘက်ကသဘောမတူရင်လက်မခံရင်ပြင်လို့ရမှာမဟုတ်လို့ပါ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင် NLD မှာလှုပ်ရှားနီလာမြဲမြဲဆဆမရှိပါဘူးပထမတစ်ဆင့်အချိန်ခါကာလနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံတွေကဘယ်အချက်လောက်ကိုပဲပြင်မယ်ဆိုတော့လမ်းညွှန်မြေပုံတစ်ခုတိတိကျကျရှိထားဖို့လိုပါတယ်အဲ့ဒီချက်တွေပြင်လိုက်ရင်တက်မတော်ခေါင်းဆောင်တွေဘက်ကအကျိုးစီးပွားစိတ်အများကြီးမထိခိုက်နိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုသလိုအဲ့ဒီချက်တွေကိုတက်မတော်ခေါင်းဆောင်တွေလက်ခံလာအောင်စီယုံဆွဲဆောင်နိုင်တဲ့အခြေချင်းမျိုးရှိဖို့လဲလိုအပ်ပါတယ်။အာလုံးဒီပါပြင်ရင်လည်းတကားအလုံးကိုဖွင့်နိုင်မဲ့ပုံမှန်4-6ပြင်ရင်လည်းဆိုနေလို့ကတော့အောင်မြင်မှုမရနိုင်ပါဘူး။ဒီလိုညင်သာတဲ့နီးနဲ့တက်မတော်ခေါင်းဆောင်တွေဘက်ကိုဘလို့မှချင်းကပ်လို့မရဘူး။ဆွေးနွေးမခံဘူး။တကားကိုအသေးပိတ်ထားတယ်ဆိုရင်တော့ပြည်သူလူထုအားကိုယူညီညာတဲ့နီးနဲ့အသိပေးတာမျိုးဖိအားပေးတာမျိုးလှုပ်ဖို့လိုအပ်ကောင်းလိုအပ်ပါလိမ့်မယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲပေါ်တယ်ဆိုတာတကယ်အောင်မြင်အောင်ရည်မှန်းချက်ရှိရှိစနစ်တကျအကောင့်ထဲပေါ်တာမျိုးပဲဖြစ်သင့်ပါတယ်ပြည်သူတွေကိုဂတိပေးထားလို့လုံပြရတာပါဆိုတာမျိုးကတော့မဖြစ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်တင်းစားဆရာဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့လာမယ့်အင်္ဂါညတရိုက်လေးလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစီရှင
်ရရှိမှာခင်ဗျအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းဒေသတွေနဲ့ချစ်ချီစည်းလုံးမှုနဲ့အတူပြည်ရင်းညီညာရေးကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်ဒါပေမဲ့လို့တိုင်းဒေသဒေသတွေမှာအာနာယ NLD ပါတီနဲ့ဒေသခံတိုင်းဒေသပါတီတွေအစုအဖွဲ့တွေကြားမှာအပြည့်မှုတွေကြီးနေတာတွေ့ရပါတယ်ပါများမှားရွံ့နေပါတယ် NLD ပါတီရဲ့တိုင်းဒေသကြီးရမူဝါဒနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူသူရဲ့ဒရရှင်နေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923923255လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထက်မှန်ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မအီးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြိမပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တိကျတောရရှင်တွေတောင်းလာကြတဲ့မြန်မာသတင်းတွေတစ်ပုဒ်ကိုမြစ်တာတိလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါရဲ့နော်။အခုအရင်ဆုံး VOA Facebook စာမျက်နှာဒီ Messenger ကနေပြီးတော့တင်အစာရေးပြီးမေးလာတဲ့တောရရှင်တွေရဲ့စာလေးတွေကိုပြန်ကြားပေးသွားခြင်းပါရှင်။ Michael ဆိုတဲ့တောရရှင်က
မင်္ဂလာပါ VOA သတင်းတွေကို live ရောပြန်လွှင့်တာရောနားထောင်ဖြစ်ပါတယ်မနေ့တိုင်းမနေ့တိုင်းပါဒါပေမဲ့အတန်ပိုင်းခဏခဏဆိုသလိုပ တောက်နေလို့နားထောင်ရတာအဆင်မပြေပါဘူးကျေးဇူးတင်ပါတယ်ခင်ဗ
ျမိုက်ကယ်ဆိုတဲ့တော်ရရှင်ကတော့အစီအစဉ်လေး live နားထောင်တာအဆင်မပြေပါဘူးလို့ရေးလာပါတယ်ဟုတ်ကဲ့ပါဒီမှာကိုမိုက်ကယ်ကိုပြန်ပြောရမယ်ဆိုရင်တော့ကျမတို့စီကအတန်လွှင့်တာကတော့များသောအားဖြင့်အဆင်ပြေလေးရှိပါတယ်ရှင်ဒါပေမဲ့လည်း internet line ပေါ်မှာမူတည်ပြီးတော့ internet ဒီအနည်းအမြန်ပေါ်မှာမူတည်ပြီးတော့တစ်ဖက်ကနေပြဖမ်းယူနားဆင်တဲ့အခါမှာပြတ်တောက်နေတဲ့ဓာတ်တွေဖြစ်တတ်ပါတယ်ဒါပေမဲ့ဒီမှာ live လွှင့်တာပြန်လွှင့်တာနားထောင်နေဆိုလို့ radio ကနားထောင်တာလား internet ကနားထောင်တာလားသိချာမပြောထားလို့တော့ကျမသိချာမသိနိုင်ပါဘူးနော် facebook ကနေပြီးတော့ပြန်လွှင့်တာနားဆင်နေဆိုတော့ပြတ်တောက်ဖြစ်တယ်ဆိုတော့ကိုယ့်ဘက်က line မကောင်းတာပဲဖြစ်ပါလိမ့်မယ်ရှင်ကျောင်းမင်းဆိုးဆိုတဲ့တော်ရရှင်က video ရဲ့အစီအစဉ်တွေကိုအမြဲတမ်းအရင်တွေ့ချင်တဲ့အခါမှာ cfast ကိုဘယ်လိုနှိပ်ရမလဲရှာမတွေ့လို့ပါတဲ့အမြဲအားပေးလက်ပါတယ်ဟုတ်ကဲ့ကျမ messenger မှာလည်းပြန်ပြီးတော့ပြန်ကြားပေးထားပါတယ်ဓာတ်ပုံနဲ့တကွအကြောင်းပြန်ပေးထားပါတယ်နော်တခြားသောရရှင်တွေလည်းဒီလိုမျိုး VOA မြန်မာပိုင်းကသတင်းတွေကိုကို Facebook ဝင်လိုက်တိုင်းမှာအရင်တွေ့ကျင်နေဆိုရင်တော့ CFAST ဆိုတဲ့ဒီအရင်အဆုံးတွေ့ပါဆိုတဲ့ option လေးကိုနှိပ်ထားလို့ရပါတယ်။ကျွန်မဘယ်လိုလုပ်ရလဲဆိုတာခုလေးလိုင်းပေါ်ကနေပြတ်တက်နိုင်တယ်လို့ရှင်းပြပေးပါမယ်။ကျွန်တော်ရဲ့ Facebook VOA Burmese News ဆိုတဲ့ Facebook စာမျက်နှာကိုအရင်သွားပါ။အဲ့ဒီပြီးတော့ဒီ VOA မြန်မာစာမျက်နှာအဖွင့်စာမျက်နှာရောက်တာနဲ့ following ဆိုတဲ့နေရာလေးတွေ့ပါလိမ့်မယ်။ FOLLOWING following မှာအဲ့ဒီ following ဆိုတဲ့နေရာလေးကိုသွားထောက်လိုက်ရင်အဲ့မှာပရင်းပေါက်လေးလိုမျိုးဒီစာလန်းလေးတွေနဲ့ဒီဘာအကြောင်းညာလှုပ်ချင်လဲဆိုတာကိုရွေးချယ်လို့ရတဲ့နေရာလေးတစ်ခုထွက်ကြပါလိမ့်မယ်။ကျမတို့ drop down menu လို့ခေါ်ပါတယ်။ဒီအဲ့ drop down menu မှာ cfast ဆိုတဲ့နေရာ seefirst ဆိုတဲ့စာလန်းလေးကိုတွေ့ပါလိမ့်မယ်။အဲ့ဘေးနားမှာအမှတ်ချစ်ထားလိုက်ရင်ရပါပြီနော်။နောက်တစ်ခါကို Facebook စာမျက်နှာကိုဝင်တဲ့အခါမှာကျမတို့ VOE ကတင်ဆက်ပေးနေတဲ့သတင်းတွေအဲ့မှာတက်နေတာတွေ့ရပါလိမ့်မယ်ရှင်။ VOE အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကိုအရင်ကတခါမှစာမရေးဘူးပါဘူးဆိုပြီးတော့ပထမအဆုံးချိန်ရေးလာတယ်နောက်ထပ်သောရရှင်တယောက်ကတော့ဦးဆိုးဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့ကျွန်တော်တို့စီကနေပြီးအစီအစဉ်လေးတင်ဆက်ပေးနေတာနဲ့ပတ်သက်လို့အကြံပြုလာတာ
ပါကျွန်တော်ကတော့သခိုင်းတန်းရေးဦးမြို့နယ်ဝတ်တဲကျွရကအကြောင်းစီရတယောက်ပါဗျာ VOA ကို10တန်းကြောင်းသားဘဝကလေးကနားထောင်လာခဲ့တာပါအစီအစဉ်အားလုံးကောင်းပါတယ်ဗျာကျွန်တော်တခုလောက်အကြံပြုချင်ပါတယ်ပညာရေးနဲ့ပတ်သက်တဲ့အစီအစဉ်လေးတွေတင်ဆက်ပေးစေချင်ပါတယ်VOA မိသားစုအားလုံးကျန်းမာချမ်းသာကြပါစေဗျာ
။ဟုတ်ကဲ့ပါ။သခိုင်းတိုင်းကဦးဆိုးဖြစ်ပါရဲ့ရှင်။ပညာရေးနဲ့ပတ်သက်တဲ့အစီအစဉ်လေးတွေတင်ဆက်ပေးစေချင်ပါတယ်။ဟုတ်ကဲ့။ပညာရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုကျမတို့အပတ်စဉ်ထည့်သွင်းပြီးတင်ဆက်ပေးနေပါရယ်နော်။ဒီအမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကကျောင်းသားတွေလာတာမျိုးဒါမှမဟုတ်လည်းနိုင်ငံတကာကကျောင်းသားတွေရဲ့ထူးဆန်းမှုတွေနဲ့ပတ်သက်တဲ့ပညာရေးအစီအစဉ်တွေတင်ဆက်ပေးနေပါရယ်ရှင်။နောက်ထပ်တော်ရရှင်တစ်ယောက်ကလည်းကိုချစ်ကောင်းဆိုတဲ့တော်ရရှင်မှာသူကလည်းနေ့စဉ်တင်းနေပို့ပေးခြင်းလို့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးပေးစီခြင်းပါတဲ့ဟုတ်ကဲ့ပါကိုချစ်ကောင်းကိုလည်းခုနကတော့ရှင်ကိုဖြူတရုတ်ပြည်ကကိုဖြူပြောလို့ပဲပြန်ပြောပြောခြင်းပါတယ်နော်တင်းပို့ဖို့ဆိုရင်တော့ဒီ messenger ဒါမှမဟုတ်လည်း email လို့ ਨੇ ပို့ပေးနိုင်ပါတယ်ဖုန်းဆိုင်အတန်လွှင့်မှုလို့ရုပ်တန်လွှင့်မှုအပြေးအလွာဖြစ်နေတာများလို့ပါစာရေးရင်တော့စာဖတ်ပြီးတော့တေးကြပေါ့ပြန်ပြောဆက်သွယ်ပေးနိုင်ပါတယ်ဖုန်းနံပါတ်လေးထည့်ပေးလိုက်ပါနော်ကိုချစ်ကောင်းကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်ဒါနဲ့ VOE ကိုစာလဲအမြင်မရင်းနိုင်ပါဘူးဗျာအလောက်ကလည်းတစ်ဖက်နဲ့ဆိုတော့နားနေတော့အချိန်ရရင်ရသလိုအစီအစဉ်တွေကိုနားဆင်ပါလေတခါတလေတလလုံးမပြတ်နားဆင်ပါလေဆိုပြီးရေးလာတဲ့တော်ရရှင်ကလူကလေးဖြစ်ပါတယ်မကြာခဏအစာရေးတတာတတိထားမိပါရဲ့နော်ဒီတော်ရရှင်လူကလေးကအစီအစဉ်တွေအားလုံးအရင်ကောင်းလို့အမြဲနားထောင်ခြင်းနေပါလေတဲ့ VOE အဖွဲ့သားတွေကျမ်းမာပါစေလို့လည်းဆုမွန်ကောင်းတောင်းပေးပါရဲ့တဲ့ပေးတဲ့ဆုနဲ့ပြေးပါစေရှင်အခုလိုထိုင်းနိုင်ငံမှာအလုံးလုံးနေတဲ့ကိုလူကလေးကသူမြင်းနဲ့မြန်မာနိုင်ငံကလူမှုရေးရာရှုထောင့်နိုင်ငံရေးရှုထောင့်တို့ကနေပြီးတော့သူ့ရဲ့ထင်မြင်ယူဆချက်တွေကိုအခုလိုစာရေးပြီးရင်ဖွင့်လာပါတယ
်ကျွန်တော်တို့မြန်မာပြည်အရေးနဲ့ပတ်သက်လို့ကတော့ဆင်းရဲခြင်းမဆင်းရဲခြင်းကိုမပြောတော့ပါဘူးနေ့တိုင်းတော့ကဘာပေါ်ကသတင်းတွေနဲ့ရှင်ပြီးမျက်လုံးတောက်ထောက်ပြီးတော့ကြည့်နေပါတယ်တိုင်းတစ်ပါးကနေပြီးတော့ပေါ့ကိုဝယ်တဲ့မြေကိုပိုင်တဲ့မြေဖြစ်တဲ့ဒီနေ့ပြီးတော့ကိုကကောင်းကောင်းမွန်မွန်လောက်ကင်စားတောက်ရင်တင်းကျပ်မှုတွေမများပဲလောက်ကင်စားတောက်လို့ရမယ့်နေမျိုးကိုမျှော်နေမိပါတယ်ဒါနဲ့ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုကိုနားလည်သလောက်ဝင်ပြောရရင်တိုင်းပြည်ကူးပြောင်းနေတဲ့ကာလမျိုးမှာတိုင်းပြည်အတွက်အကျိုးမပြုတဲ့သူတွေကိုဖြုတ်ချတာကောင်းပါတယ်အရေးချင်းရှိသူတွေကိုနေရာပေးပြီးတော့ကောင်းတဲ့ကောင်းအောင်လှုပ်ဆောင်စေချင်ပါတယ်တခုပါပဲဘာကြောင့်ဖြုတ်တာလဲဘာမကောင်းတာလှုပ်တာလဲဆိုတာကိုတော့ပြည်သူပြည်သားတွေသိအောင်ခြားပြစေချင်ပါတယ်ဒါမှလည်းပြည်သူတွေနဲ့ဆိုင်ရာပိုင်ရာလူအဖွဲ့အစည်းတွေကဘယ်ဘက်ကိုဝိုင်းရံပြီးဘယ်ဘက်တွေမှာတစ္ဆာစောင့်သိရမလဲဆိုတာစဉ်းကျင်လို့ရမှာပါ2020ရွေးကောက်ပွဲအတွက်တော့ရင်ခုန်နေကြအောင်မလို့တာပါဘာကြောင့်လဲဆိုတော့တခေတ်မှာတယောက်ဆိုသလိုဘယ်တိုင်းပြည်မှာမှမရတဲ့ဒ
ဒါရှင်ကိုလူကလေးဖြစ်ပါတယ်မြန်မာနိုင်ငံမှာကောင်းကောင်းမော်လောက်ကန်စားတောင်းလို့ရတဲ့တနေ့ပြန်လာခြင်းပါတယ်ဆိုတော့သူရဲ့ဆန္ဒကိုလည်းထုတ်ဖော်လာသလိုမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုလည်းလှုပ်လှဲ့လိုက်ထုတ်ဖော်လာပါတယ်ရှင်။ဟုတ်ကဲ့အခုလိုမျိုးထိုင်းနိုင်ငံကစာရေးလာတဲ့ဒေါ်ရှင်ကိုလူကလေးလိုပဲတခြားဒေါ်ရှင်တွေ
ကိုဖော်ပြပေးပါမယ်။ကိုဖြိုးဆိုတဲ့တော်ရရှင်မက်ဆန်ဂျာမှာစာရေးလာတာဖြစ်ပါတယ်။ဒူလန်ကိစ္စဖြစ်ပါတယ်တဲ့။ဒူလန်မြေပေါ်မှာအိမ်ဆောက်ထားလို့ဒုက္ခရောက်နေရပါပြီဆိုပြီးတော့ရေးထားပါတယ်။ဟုတ်ကဲ့သူကတော့ဘယ်ရက်ကွယ်ဘယ်ဒေတာဒူလန်ဆိုတာပြည့်ပြည့်စုံစုံမေးလာပါဦး။ကျွန်တော်သူ့ရဲ့ရင်ဖွင့်စာကိုဖော်ပြပေးလိုက်ပါတယ်။အဲ့ဒီဒေတာဒါတွေပဲသိမယ်ထင် Elo Tanjamu was even younger, Lao Chishu Bio, Sakonia, Sanala, Natal Sashe, Yanima, Pimpia Bebo, Sibema, Sa Jalavare. Elo to Ota in there, Piakine, Kesa, and in there. Elo to Ota in there, Piakine, Kesa, go, Agri like Chenlo, Mimare. Sivengada, Agrim like Sauso, and Dulango, Taumia, Pausi Lumava.
Okay, Dorasin Coop to you, Yimpunza, not Dorasin in a Yimpunza, Yijin Arizona. Pega a town ya, Beludo come, you Joniare, Tamole, Belupio Shimu, you Joniare, Surenyama, Benia, Petty Dasra, and Nelly Titi Jaja, Goye, Jaya Goye Neme, a Tijama Biogi, and Ama Jamaro, D Sago, D a David Bibi one, a Popia Lujano, Nia Dida, the Nelido, and Nisa Songi Bizzi to Marisha. Did about Vue Bizarigo, Dimari Yana to Marisha? ဒီတောင်းလာရဲ့တော်ရရှင်ကြီးအတွက်မေတ္တာတည်လက်ဆောင်မြန်မာသတင်းလေးတွေကိုလည်းဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မေတ္တာတည်လက်ဆောင်ကဏ္ဍမှာဒီသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေး ုပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတေးတောင်းလာတဲ့သွားရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်ရှင်။မမအေးတနာကျော်ရှင်အရန်ချစ်တဲ့သူတွေကိုတတိယမိတိုင်းရင်ထဲမှာလွမ်းလာတိုင်းမှာအမြဲလိုနားထောင်ဖြစ်တဲ့ဆွေးဆိုတဲ့တခြင်းလေးအမတ်တရတောင်းဆိုပါရစေတဲ့ဝါရှင်တန်ကခင်ခင်အလန်စာရေးလာပါတယ်ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့တခြင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါရဲ့နော်ဒီတခြင်းလေးကိုဝါရှင်တန်ကခင်ခင်အလန်ရော VOA တိတ်ချစ်တော်ရရှင်နေအားလုံးရောနှစ်ထိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်
မတန်နိုင်ဘူးရှင်တွေကလွမ်းတာကိုမတားနိုင်ဘူးဒါစီးတဲ့မြေရေလိုမပြတ်နိုင်ဘူးငါအရန်ချစ်မိတာကိုအမမပြေအမမမြင်မင်းအနာရှိခြင်းလို့追追家追追逼追追累了不迷脑手脑见不亏没累嘟嘟呗嘿得亏飘得走得မင်းရှိရဖြစ်တဲ့ဆိုတဲ့စေကဘာမှအခုထိရှာလို့မတွေ့ Hey
ဒီဆိုထားတဲ့ဆေးဆိုတဲ့တခြင်းကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗျူအေမြန်မာပိုင်းတောရရှင်ရဲ့ဝေဖန်ချက်ပေးစာရီရှင်ဖွင့်စာရီနဲ့တေးတခြင်းတောင်းလာရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မန္တလေးပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် ဗျူအေမြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို www.internet.com
ကျွေးမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။အခုတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။အစ္စရေးနိုင်ငံမှာရှိတဲ့လျှက်စစ်တပ်ပေးဆဲယူနာကပင်လယ်ရေနွေးနေရာမှာမမျှော်လင့်မဲငမန်းတွေလာရောက်ကျစားနေပါတယ်။ရုရှားနိုင်ငံတာတာစတန်ဒေတာမှစာအုပ်တူအလယ်ကိုရောက်ပြီးဆိုရင်နှင်းလျှောစီးလဲပြိုင်ပွဲတွေကိုကျင်းပကြပါတယ်။အခုလိုထူးခြားစံပြသတင်းတွေကိုမက် ဣစရိနေငယ်မှာရှိတဲ့လျက်စစ်တအားပေးဆက်ယုံနာကပင်လယ်ရင်နွေးတဲ့နေရာမှာမမျော်လင့်တဲ့ငမန်းတွေလာရောက်ချက်စားနေပါတယ်။တဘာဝအတိုင်းမဟုတ်တဲ့ပင်လယ်ရင်ဝင်းကျင်ကိုငမန်းတွေဘာကြောင့်ရုတ်တရက်ရောက်လာတယ်လဲဆိုတာကိုသိရဖို့သိပ္ပံပညာရှင်တွေကစူးစမ်းလေ့လာနေကြပါတယ်။ဣစရိနေငယ်မြောက်ပိုင်းဟာဒရာမြို့ကစောင့်မီးသွေးဆက်ယုံဟာဆိုရင်ရေပူတွေကိုတီးပင်လယ်ထဲဆွန့်ပစ်နေတာပါ။မြေလဲပင်လယ်ထဲမှာငါးလုံးကျွန်းဖမ်းဆီးတဲ့အတွက်မျိုးထုံးမဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့ငမန်းတွေဟာဒီနေရာကိုလာရောက်ကြတာဆိုရင်ကမ္ဘာထူးခြားဖြစ်စင်မယ်လို့ Morris Kahn ပင်လယ်ရေသရဝါစူးစမ်းလေ့လာရေးဌာနကတာဝန်ရှိသူတဦးကပြောပါရယ်ပြီးခဲ့တဲ့နှစ်90အတွင်းမြေထဲပင်လယ်ထဲမှာငမန်းအရေအတွက်ဟာ90ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့တာပါဆောင်းရာသီကလည်းအရင်ကလိုမအေးတော့တာကလည်းငမန်းတွေအတွက်အဟန့်တားမဟုတ်တော့ပါဘူးရေနွေးတွေကလည်းငမန်းတွေရဲ့ဇီဝဖြစ်စင်သူတို့ရဲ့အသက်ရှူလမ်းကြောင်းနဲ့မျိုးပွားရေးတွေကိုအထောက်အကူပေးနေတယ်လို့ကြွယ်ကျင်သူတူကပြောပါတယ်အခုလိုငမန်းတွေကိုလာကြည့်ကြတဲ့ဧည့်သည်တွေများပြားလာတယ်လို့ ငမန်းတွေရဲ့အမှုအကျင့်နဲ့သူတို့ကိုကာကွယ်ပေးဖို့ပညာပေးအစီအစဉ်တွေလည်းစတင်လှူဆောင်လာနေပါတယ်ရှင
်။ဗဇာနိုင်ငံတာတာစံဒေတာမှာစောင်းဥတုအလဲကိုရောက်ပြီဆိုရင်နှင်းလျှောစီလဲပြိုင်ပွဲကိုကျင်းပကြပါတယ်။ရုရှားမြို့တော်အရှေ့ဘက်ကီလိုမီတာ1000အကွာမှာရှိတဲ့မာမာဒစ်မြို့မှာပုံစံအမျိုးမျိုးအရွယ်အစားမျိုးမျိုးရှိတဲ့နှင်းလျှောစီလဲတွေကိုတောင်ကျောင်းပေါ်ကတွန်းချပြီးပြိုင်ပွဲလုပ်ကြတာပါ။အကွာဝေးနဲ့အချိန်တွေကိုထည့်သွင်းစဉ်းစားတဲ့အပြင်လဲတွေကိုဘလောက်ပုံစံလှလှခြေတနိုင်တယ်လဲဆိုတာကိုလည်းအနိုင်ရတဲ့သူတွေရဲ့စီးရင်မှာထည့်သွင်းစဉ်းစားခဲ့ပါတယ်။ Eiffel Tower ပုံစံ၊ယထာပုံစံ၊ Gingerbread အိမ်ပုံစံလဲတွေကိုပြုလုပ်ထားပြီးတော့အဲ့ဒါတွေနဲ့လိုက်ဖက်မဲ့အဝတ်အစားတွေကိုလည်းဝတ်ဆင်ရတာပါ။ဒီနှစ်အတွက်ကတော့ Gingerbread ပုံစံလဲကမီတာ400ကိုရောက်သွားတဲ့အတွက်အဝေးဆုံးကိုရောက်တဲ့ဆုရသွားပါတယ်။ပရိသတ်အကြိုက်ပေးတဲ့ဆုကိုတော့ဆက်ဖုံးအောင်မှာအသားကင်တဲ့နေရာပါတဲ့လဲထွန်ဇက်ပုံစံလဲကရသွားပါလေအမြန်ဆုံးရှင်းချနိုင်တဲ့စုနဲ့တခြားအထူးစုနှစ်ခုကိုလည်းချီးမြှင့်ခဲ့ပြီးတော့အနိုင်ရတဲ့အတင်းတိုင်းဟာရုရှားရူဘယ်1000အမေရိကန်ဒေါ်လာ150လောက်ရတာဖြစ်ပါတယ
်ပြုပြက်ကရင်အရာဝန်းနစ်ကိုကူးပြောင်းမှုဤကလာတာနဲ့အမျှအင်ဒိုနီးရှားနိုင်ငံကဒေသခံမျိုးရင်းဖြစ်တဲ့ရှားပါဝတ်ကလေးတွေမျိုးတုံးပြောက်ွယ်သွားမယ်အရေးကိုသုတေသနပညာရှင်တွေကထောက်ပြနေကြပါတယ်ဘာဘီယူဆာဝက်ကလေးတွေဟာကမ္ဘာပေါ်မှာအရှားသားဆုံးဝက်မျိုးနွယ်တွေဖြစ်ပြီးတော့အမဲလိုက်တာတစ်တော်ပြုံးတိလာနဲ့စီအောင်ဆိုင်ဖို့အတွက်လေယာမြေချဲ့ထွင်တာတွေကြောင့်အလင်းအမြဲမျိုးတုံးပြောက်ွယ်နေတာပါ။ဒါကြောင့်နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ ICUN ကသူတို့ကိုအနီရောင်စည်းရင်မှာထည့်သွင်းထားပါတယ်။ UK နိုင်ငံကချက်စတာသတိဆိုင်ရုံမှာဝက်ကလေးတွေကိုမျိုးပွားတဲ့အစီအစဉ်တွေလှုပ်ဆောင်နေပြီးဘာဘီယူဆာဆိုတာက Deer Pig ဝက်သမင်းလို့အဓိပ္ပာယ်ရပါတယ်။ဒီဝက်ကလေးတွေရဲ့ထူးခြားချက်ကတော့အထီးရဲ့မျက်နှာနေရာမှာအစွဲလေးခုပေါက်နေတာဖြစ်ပြီးတာမန်တောဝက်တွေထက်နှစ်ခုအပိုပါနေတာပါ။အင်ဒိုနီးရှားနိုင်ငံမှာအဲ့ဒီဝက်ကလေးတွေဟာအကောင်ရည် 9,000 ကနေ 10,000 ဝန်းကျင်ပဲကျန်တော့တယ်လို့ခန့်မှန်းထားပါတယ
်။ကိုငင်းငင်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးခဲ့တာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းကျဉ်းချုပ်ကိုကိုသားညုံကပြောပြပေးပါရှင်။
ကောင်းပါခင်ဗျာဒီအချက်တဲတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေရောက်လာမယ်ဆိုတာအခုတနုနေနေမှာဗင်နီဇွဲလားတက်ခံခေါင်းဆောင်ဂွာယီဒိုကကြီးညာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်ဘရာဇီးကိုလံဘီယာနဲ့အမည်မဖော်တဲ့ကာရီဘီယံကျွန်းနိုင်ငံတခုကနေလူသားချင်းစာနာမှုအကူအညီတွေကောက်ခံသွားမယ်ဆိုပြီးတော့ဂွာယီဒိုကစင်နေတုန်းကပြောခဲ့ပြီးတော့ဒီအကူအညီတွေကိုလည်းဝင်ငွေပေးဖို့ဆိုပြီးတော့စစ်တပ်ကတောင်းဆိုထားပါတယ်အတိုက်ခံခေါင်းဆောင်ဂွာယီဒိုရဲ့မြစ်တိုက်ရခံချက်ရအမေရိကန်ပြည်ထောင်စုကလည်းဗင်နီဇွဲလားနိုင်ငံကိုအကူအညီတွေပေးဖို့မယ်ဆိုပြီးပြောနေပါတယ်ဒါမှမဟုတ်ဒီအချိန်ဟာအမေရိကန်စီးရဆွတ်ဖက်လာနိုင်တဲ့နည်းလမ်းသဘောဖြစ်လာနိုင်တာကြောင့်သူ့အနေနဲ့ဒီအကူအညီတွေကိုလက်မခံနိုင်ဘူးဆိုပြီးတော့သမ္မတနီကိုလတ်စ်မာဒူရိုကညှဉ်းဆန်းထားပါတယ်စေကာလာတလက်ပြည့်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားလိုအပြန်အလှန်ကိုတုံ့ပြန်ရေးယူနေကြပါတယ်အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီကြာခဲ့ပြီဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်တဲ့ကြောင်းတောက်ကြနေကကြီးညာလိုက်ပြီးတဲ့နောက်စင်နေကတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုရပ်ဆိုင်းလိုက်တဲ့ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကကြီးညာသွားတာပါကမ္ဘာရိုမန်ကက်သလစ်ခေါင်းဆောင်ပိုပ်ဖရန်စစ်ကြီးတူအနေနဲ့အစ္စလာမ်ဘာသာထွန်းကားရာအရက်ကျွန်းဆွယ်တစ်ခုကိုပထမဆုံးခီးဖြစ်နေပိုဟမ်မင်းကြီးဖရန်စစ်အခုတွားရောက်နေပြီဖြစ်ပါတယ်။ဘာသာပေါင်းစုံညီလာခံတစ်ခုအတွက် RS ဆော်ဘွားများပြည်တော်စုကိုပိုဟမ်မင်းကြီးရောက်ရှိနေပြီးတော့အင်ကာနေကြတော့မှရောမကိုပြန်မှာပါ။ဗာတီကန်ကနေပြီးတော့ထွက်မခွာခင်ကတော့ကြီးမားမားဖြစ်နေတဲ့လူသားချင်းစာနာမှုအကြတဲ့နဲ့ပတ်သက်လို့သူ့အနေနဲ့အလွန်မင်းကိုစိုးရိမ်မခင်ဖြစ်တဲ့အကြောင်းနဲ့ပြိပခအတွင်းမှာရှိတဲ့ဒီအစုဖွဲ့အားလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်နာမှုဒုက္ခရောက်နေတဲ့ကြီးမားပြည်သူတွေစီစံရေးခါတွေရောက်ရှိရေးကူညီကြဖို့သူကတိုက်တွန်းခဲ့ပါတယ်ခင
်ဗျ။သတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမုံဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ9.25 19.25 32နဲ့လိုင်းလက်မီတာ190လို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများပြင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome to the